မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားလာမယ့်ဖေဖော်ဝါရီလဆန်းလောက်မှာဆွေးနွေးတွေ့ဆုံဖို့စီစဉ်နေဆဲမှာပဲ NCA အပြည့်အအဖွဲ့တစ်ခုဖြစ်တဲ့ကရင်အမျိုးသားအစည်းအရုံး KNU နဲ့မြန်မာစစ်တပ်ကြားမှာဒေသရင်းစစ်ရေးတင်းမာမှုတွေရှိလာနေတာပါစစ်ရေးတင်းမာမှုဖြစ်ပေါ်လာနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင
်ပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မူတဲကြီးရွာရှိဘက်မှာလမ်းဖောက်လုပ်နေတဲ့အင်ဂျင်နီယာတပ်ဖွဲ့ဝင်တွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအတွက်လိုအပ်တဲ့စာနာရိတ်ခါတွေတောက်ရောက်ပို့ဆောင်တဲ့တမတော်ရင်သန်းကို KNU ဖွဲ့ကမိုင်းထောင်ဖောက်ခွဲခဲ့တာကြောင့်ထိခိုက်မှုတွေရှိခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွေးရမှုဘူမှုချုပ်စောမင်းထွန်းကပြောပါတယ
်ကျွန်တော်အနေနဲ့ကအဲ့ဒီကမှာကခန်းကြီးရှိရတယ်ရောအဲ့ဒီခန်းကြီးက2,400-2,500လောက်ကစရှိတဲ့ခန်းလေးပါအဲ့ဒီရက်နဲ့ရှိနေတဲ့ပြည်စင်တဲ့ရိတ်ခါပုံတွေဖြစ်တယ်ရိတ်ခါနဲ့ပတ်သက်ပြီးတော့လမ်းကြောင်းပြည့်နေတာလည်းရှိတယ်အဲဒီကြားရမှာကျွန်တော်တို့ကအုပ်ချုပ်မှုကိစ္စအောင်ရဖို့ကိစ္စပို့တဲ့အခါမှာတော့မိုင်းတော်မော်ဆဲထိုက်တာမျိုးရှိတယ်။အဲမှာတော့ဒီလိုပြောနေရရှိတာပေါ့။ဒီလိုင်းသူအနေနဲ့ပတ်သက်တဲ့အကြည့်ကြောင်ရောက်လာတယ်လို့ပါလို့ပြောတာ။ဒါရီကအရင်ကတည်းကရှိသေးတာလည်းဖြစ်တယ်
။ဇန်နဝါရီလ28ရက်နေ့ကမူဆဲကြီးရွာလွန်တပ်မတော်ရင်သားမိုင်းဆွဲခံရပြီးမော်ရိုရင်တစည်းနဲ့စိုင်းအိတ်တွေသရော်များများပျက်စီးဆုံးရှုံးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပုံမြို့နယ်တွင်တပ်မတော်ကနေလမ်းဖောက်မှုပေါ်တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU အစိုးရအရာရှိတို့ကြားညှိနှိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ဒေသတွင်းခြေပြုတ်နေတဲ့ KNU တပ်ဖွဲ့တွေကနေနှောက်ယှက်ပြစ်ခတ်တိုက်ခိုက်မှုတွေလှုပ်ဆောင်နေတယ်လို့လည်းဘူမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ
်။ကျွန်တော်ကာကွယ်ရေးဦးစီးချုပ်နဲ့ KNU ဥက္ကဋ္ဌနဲ့ဒီအချိန်မှာတော့အဲ့နောက်ပိုင်းအချိန်မှာတော့အောက်ပိုင်းဆိုတော့ကြောက်ကြီးမှာထုတ်ခဲ့တဲ့ပြည်ဆောင်ဝဲဒီမှာတော့ KNU ကမှ2,500ခွဲလို့တောင်းဆိုရင်းပြည်ဆောင်နဲ့ဆောင်ပြောပြပြီးဖြစ်တယ်။ဒီနိုင်ခါတော့ကြားရမှာဖြစ်လာတဲ့ဟာပါပဲ။ဒီတိုင်မှုတရားမဆက်ဆုံးနေရလေကြာသွားတာရှိတယ်။အဲဒီမှာလည်းသူတို့ပြောနေတဲ့ပုံစံကတော့နိုင်ရှင်းနဲ့ဖြစ်တယ်ဗျာ။သူတို့ပြောတယ်ကိုယ်တော်လည်းဒီဟာပုံနေကြည့်လိုက်တာလမ်းပေါ်တက်တယ်မှလည်းထောင်ထားရပြီ။အဲဒါတစ်သက်ကကျွန်တော်တို့အနေနဲ့လည်းလုံလုံကြီးကြီးကဆက်လက်ဆောင်ရွက်တဲ့ဟာတွေဆက်လက်ဆောင်ရွက်ပါမယ်ဗျ
။ကြောက်ကြီးမြို့နယ် KNU ဆက်ဆံရေးရုံးတာဝန်ရှိသူတို့ဖြစ်တဲ့ကိုကြီးစောသူမားကိုဆက်သွယ်မေးမြန်းရမှာဇန်နဝါရီလ28ရက်နေ့ကမူတဲကြီးရွာလုံး KNU တပ်မ3နဲ့တပ်မ5အစက်မှာနှစ်ဖက်ထိတွေ့မှုဖြစ်ပေါ်ခဲ့တာကိုတည်ပြုပေမဲ့ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ
်။အဲ့ဒီကစားကြတော့ထိခိုက်နေပြီပြီးတော့ငါနဲ့3နဲ့အစက်ဝင်ရမှာကျတော့ကြာကြတယ်ကွယ်မှာနဲ့တိုက်ခါဝင်ရမှာခုနခုထိတော့ဝင်ရမှာထိခိုက်မှုကတော့ကျွန်တော်တို့ကလည်းကြောက်ကြီးမြို့မှာပဲနေနေဆိုတော့တိတ်ပြီးတော့ဟုတ်လားတိတ်ဆမ်းမတီးဘူး။ဟုတ်တယ်ဖြစ်တော့ဖြစ်တော့
ကြောက်ကြီးမြို့နယ်ဘက်မှာလမ်းဖောက်လို့မှုကိစ္စကြောင့်တပ်မတော်နဲ့ KNU ကြားပဋိပက္ခဖြစ်ပေါ်ခဲ့တာရှိတယ်လို့ဒီစီရေးသိမှမှုဖြစ်စဉ်တွင်အယတားတွေသွာလာမှုကတ်သတ်ခံရတယ်လို့ကြောက်ကြီးမြို့နယ်ကရင်စာပေနဲ့ရည်ချင်းမှုတာဝန်ခံမန်းစိန်ကပြောပါတယ်
နာဖောက်လို့ဒီကနေ့ပတ်သက်တော့ပဋိပက္ခတော့ရှိရတယ်ပေါ့ဒီချက်ခက်ကြတယ်လို့ကြားတာပဲလေသွားသားကြီးကတော့အဲ့ဒီအချိန်ကြီးလေးမှာတော့တစ်ခါကသွားလာပြီးတော့ကန့်သက်ခါလာပေါ့နော
်ဇန်နဝါရီ28ရက်နေ့မှာလဲကရင်ပြည်နယ်ဖားပုံမြို့နယ်တွင်နေမီလုံချုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းကို KNU တပ်ဖွဲ့တွေကနေမိုင်းခွဲတက်ခတ်ဆက်လို့မြန်မာစစ်သားရာရှိတူချာဆုံတော့ခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ်ဒါပေမဲ့ KNU တပ်မ5ပြောခွင့်ရပုံမှုစောကလေးသူကတော့တပ်မ5နယ်မြေတွင်ခွင့်ပြုချက်မရပဲမြန်မာစစ်တပ်ကဝင်ရောက်လာပြီး KNU ဘက်ကထောင်ထားတဲ့မော်ရကားမိုင်းကိုဖောက်ခွဲစဉ်ထိခိုက်သွားတာလို့ပြောဆိုခဲ့ပါတယ်။2019ခုနှစ်အောက်တိုဘာလကုန်လောက်မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ KNU ကရင်မျိုးသားစည်းရုံးဥက္ကဋ္ဌစောမှုသူစေဖို့တို့တွေ့ဆုံဆွေးနွေးမှုမှာတပ်မတော်ဘက်ကလည်းစစ်ရေးရည်မှန်းချက်မှာပါပဲလမ်းကြောင်းပြုပြင်ထိန်းသိမ်းရေးလုပ်ငန်းကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ကြောက်ကြီးမြို့နယ်တွင်တပ်မတော်နယ်မြေခံတာဝန်ရှိသူတွေ KNU တပ်မဟာ3ခုကတာဝန်ရှိသူတွေပါဝင်တဲ့အောက်ခြေစစ်ဆွေးနွေးညှိနှိုင်းမှုတွေစုစုပေါင်း2ကြိမ်ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းတပ်မတော်အုပ်ချုပ်မှုလုပ်ငန်းနဲ့စာနာရိတ်ခါပို့ဆောင်တဲ့ရင်သားတွေကို KNU ဘက်ကမိုင်းထောင်ဖောက်ကွဲတိုက်ခိုက်မှု3ကြိမ်၊ထိတွေ့တိုက်ခိုက်မှု6ကြိမ်၊မိုင်းငင်းမိုင်းကွဲမှု6ကြိမ်ရှိတဲ့အပြင်လုံခြုံရေးတပ်ဖွဲ့ဝင်တွေကလည်းဒေသန္တရမိုင်းဖော်ထုတ်သိမ်းဆည်းနိုင်မှု7ကြိမ်ရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်။